ဖက်စီတင်းတင်းခံထားရတဲ့ဒဏ္ဍမတူဖြစ်သူဦးစီသူအောင်မြင့်ကိုနိုင်ငံတော်အကြီးအကဲပြတ်အောင်ပြုလုပ်မှုရဇသက်ကြီးဥပဒေပုံမှန်1နှစ်4ကာကြီးနဲ့ထပ်ပြီးတော့တရားဆွဲဆိုလိုက်ပါတယ်။ဗဟန်းမှာဆွဲဆိုထားတဲ့ပုံမှန်95ကာကြီးအမှုတွေဒီကနေ့မှတရားလိုကိုစပြီးစစ်ဆေးတယ်လို့လည်းသူရဲ့ရှေ့နေကပြောပါတယ်။ဦးစီသူအောင်မြင့်ကိုပုံမှန်95ကာကြီးနဲ့ပဇွန်တော်မြို့နယ်နဲ့ဗဟန်းမြို့နယ်မှာအမှုဖွင့်ထားတာကြောင့်ပုံမှန်တစ်ခုတည်းကိုအမှုနှမှုနဲ့ရင်ဆိုင်နေရတာပါ။ဒီအမှုတွေပြင်ပုံမှန်1နှစ်4ကာကြီးထပ်တိုးပြီးတော့တရားဆွဲတာဖြစ်ပါတယ်။နောက်ထပ်နောက်တိုးပုံမှန်1နှစ်4ကာကြီးနဲ့ထပ်ပြီးတရားဆွဲဆိုတာနဲ့ပတ်သက်လို့ယုံကြည်ပေးထားပေမဲ့အမှုလိုက်ပါဆောင်ရွက်ဖို့လုပ်နေစေမှုအသေးစိတ်မပြောနိုင်သေးဘူးလို့ရှေ့နေကပြောပါတယ်။ဦးစီသူအောင်မြင့်နဲ့တစ်ချိန်တည်းဖမ်းဆီးခံထားရတဲ့မတ်တက်တဲ့ကိုင်ကိုလည်းပုံမှန်တစ်ခုတက်ပြီးဆွဲထားတာမှဗဟန်းမှာပုံမှန်95ကာကြီးနဲ့တမှုမင်္ဂလာတောင်မြို့မှာမတရားတင်ဆက်တမှုပုံမှန်ဆက်ကွန်တက်တမှုနဲ့တရားဆွဲခံထားရပါတယ်။ဦးစီသူအောင်မြင့်ကိုစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကနေတဆင့်တမ်ဘရော်နဲ့စစ်ကောင်စီအပေါ်ဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့ခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ကြောင်းတမ်ဘရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းသူ့အပေါ်ဆွဲချက်ထဲမှာတော့ဘယ်ဆောင်မကိုဆိုလိုတယ်ဆောင်မပါအချက်လက်အတိအကျနဲ့ဘယ်သတင်းဌာနမှာဖော်ပြထားတယ်ဆိုတာမျိုးထည့်သွင်းထားတာမရှိဘူးလို့ VOA ကစုံစမ်းသိရှိရပါတယ်။မတ်တက်ခိုင်ကိုတော့ပိုးမ95ကကြီးနဲ့အမှုဖွင့်ခံထားရသူဦးစီသူအောင်မြင့်ကိုလက်ခံထားမှုအပြင်စစ်ကောင်စီဘက်ကမတရားသိမ်းလို့ထုတ်ပြန်ထားတဲ့အဖွဲ့တစ်ခုရဲ့ဗီဒီယိုအစီအစဉ်မှာပါဝင်နေဆိုပြီးတော့ဆွဆွဲပြီးမတရားသိမ်းဆက်သွယ်မှုပိုးမ7ကွန်တက်နဲ့ဖမ်းဆီးအရေးယူတာဖြစ်တယ်လို့ပြောထားဘူးပါတယ်